တော်တာရှင်များမင်္ဂလာပါခင်ဗျာခုတစ်ပတ်ကစပြီးတော့လယ်ယာစိုက်ပျိုးရေးကဏ္ဍနဲ့ပတ်သက်ပြီးလာမယ့်အစိုးရအသည့်အနေနဲ့ဦးစားပေးအကောင့်ထဲပေါ်တင်တဲ့အချက်တွေကိုအကြောင်းအရာတစ်ခုချင်းစီလိုက်တစ်ပတ်ချင်းစီတင်ပြဆွေးနွေးသွားမှာဖြစ်ပါတယ်အခုတစ်ပတ်မှာတင်ပြချင်တာကတော့စိုက်ပျိုးရေးလုပ်ငန်းနယ်ပယ်နဲ့ပတ်သက်ပြီးစပြီးကင်တွယ်ဖို့အသင့်ဆုံးအကြောင်းအရာနဲ့စပါမယ်အဲ့ဒါကတော့ငွေကြေးကဏ္ဍပါပဲတောင်သူတွေတင်မကပဲလယ်ယာထွက်ကုန်တွေကိုကုန်သွယ်နေတဲ့ကုန်သွယ်တွေကိုပါတက်တာတဲ့အတိုးနှုံးနဲ့ငွေကြေးအရင်းနီးလွယ်လွယ်ကူကူရှာဖွေနိုင်ရင်လမ်းကြောင်းတွေဖော်ထုတ်ပေးဖို့ကိစ္စပဲဖြစ်ပါတယ်မြန်မာနိုင်ငံရဲ့လယ်ယာစိုက်ပျိုးရေးကဏ္ဍဖွံ့ဖြိုးတိုးတက်အောင်ရေရိုးရေရှည်ဆောင်ရွက်ရမယ့်ကိစ္စတွေအများအပြားရှိပါတယ်ဒီအထဲမှာမှအတိုးနဲ့ချင်းဝင်ကိစ္စသာအကောင့်ထဲပေါ်လာရင်ချက်ချင်းလန့်ငင်အကျိုးရလက်ထွက်ပေါ်နိုင်တာမို့လို့ဦးစားပေးပြီးအ мян ဆုံးအကောင့်ထဲပေါ်တဲ့နယ်လို့ပြောရခြင်းပဲဖြစ်ပါတယ်အကျိုးရလက်တွေဘလို့မျိုးချက်ချင်းထွက်ပေါ်လာနိုင်တယ်လဲဆိုတာကိုတောင်သူတွေရဲ့အကြောင်းနဲ့စပြီးရှင်းလင်းတင်ပြပါမယ်မြမတောင်သူလယ်သမားတွေထဲမှာကိုပိုင်ရင်းနှီးနဲ့လုပ်ငန်းဆောင်ရွက်နိုင်တဲ့သူမရှိသလောက်နဲပါတယ်အစိုးရကပေးတဲ့ချင်းငွေနဲ့မလောက်လို့ပြင်ပကအတူကြီးချင်းငွေတွေနဲ့အလုပ်လုပ်နေရပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးအေယာဝတီတိုင်းဒေဒီယံမြို့နယ်ကတောင်သူဦးကျော်ထက်ကပြောပြထားပါတယ
်စာပြေးလုပ်ကင်တဲ့သူတွေကိုအစိုးရကကရုဏာကြီးပုံစံနဲ့တအေကဟိုတော့တသိမ့်များထုတ်တာခင်ဗျဒါပေမဲ့တအေကအထိပဲပေးတာလေအစိုးရကထုတ်ပေးတယ်ဆိုတာလေအချိန်မီတဲ့ခါလဲရှိတယ်အချိန်မမီတဲ့ခါလဲရှိတယ်လေကုန်တယ်ပွဲစားစဘာကိုလူကျင်တဲ့လူတွေရှိတယ်စဘာဝယ်ပြီးတော့လောင်တဲ့လူတွေရှိတယ်သူတို့ရှိရှိကနေပြီးတော့ကျွန်တော်တို့ကငါးချက်ကနေရှစ်ချက်အထိခင်ဗျတိုးလုံးနဲ့ကျွန်တော်တို့ကယူသုံးနေရတာပေါ့နော်နှွေစဘာအတွက်လောက်သမားစရိတ်မျိုးစဘာထုံအားချက်ကတွေရှိတယ်နောက်ဆုံးဓမ္မရောစာရှိမယ်ပုသက်စေးရှိမယ်ရေပေါက်လိုက်တဲ့လူတွေလေဦးနေ့စဉ်စောင့်ရှောက်တဲ့လူတွေအဆင့်ထိပေါ့နော်စဘာရိတ်သိမ်းပြီးစဘာဖြစ်တဲ့အဆင့်အထိကိုကျွန်တော်တို့တွက်ထားတာပေါ့နော်တေအေကဟို3သိန်းဝန်းကျင်လောက်ရှိတယ်ခင်ဗျကျွန်တော်တို့ဒီထဲမှာလေအေက3သိန်းကျော်ရှိတယ်ဆောင်းစဘာဆိုရင်6000 8000လောက်ပဲစိုက်တယ်ကျွန်တော်တို့ဒိုးကြီးကြီးနဲ့လုပ်တဲ့အခါကျတော့လေစေအေကရှိပြီမှာ9အေကပဲလုပ်တယ်အဲ့ဒီလိုသဘောမျိုးတွေနဲ့ကျွန်တော်တို့ကုန်ထုတ်လုပ်မှုစွမ်းအားကျဆင်းနေတဲ့သဘောလည်းရှိတယ်ခင်ဗျလေတေအေကဟို10သိန်း10သိန်းထက်မှရှိတယ်လေအဲ့တော့အဲ့ဒီလိုလေတွေကိုကျွန်တော်တို့က3သိန်းရနေ5သိန်းလောက်3နှစ်သုံးဖို့5နှစ်ဆိုတော့နှစ်တူနှစ်လက်ချိုးရကရှင်းငွေလေးလိုချင်တာပေါ့နော
်ဒီအတွက်ဘာဖြစ်တယ်လဲဆိုရင်ရတဲ့အကျိုးအမြတ်ရဲ့ထောက်ဝက်လောက်ကအတိုးပေးရတာနဲ့တင်ကုန်သွားပါတယ်စီးပွားရေးလုပ်ငန်းတွေအတွက်တစ်နှစ်ကို30ရာခိုင်နှုန်းအကျိုးအမြတ်ဆိုတာတော်တော်မြင့်မားတဲ့ပမာဏဖြစ်ပါတယ်ဒါပေမဲ့ညမတောင်သူလယ်သမားတွေဟာတစ်နှစ်ကို30ရာခိုင်နှုန်းလောက်အကျိုးအမြတ်ရရင်အရှုံးပေါ်ပါတယ်အနည်းဆုံးတစ်နှစ်ကို60ရာခိုင်နှုန်းအထက်အကျိုးမြတ်ရမှအမြတ်ရနိုင်ခြင်းရှိပါတယ်။ဒါကြောင့်မကြာခဏခွက်ခွက်လန်အရှုံးပေါ်နေကြရပါတယ်။သူတို့အနေနဲ့လက်ရှိဘန်ဒိုးနှုန်းဖြစ်တဲ့တစ်နှစ်73ရာခိုင်နှုန်းနှောင်းနဲ့သာငွေကြေးအရင်းနှီးရရင်အခုနကပြောတဲ့ကိစ္စတွေချက်ချင်းပြေလည်သွားမှာဖြစ်ပါတယ်။ဒုတိယတစ်ခုအနေနဲ့ကုန်တယ်တွေနဲ့ပတ်သက်တဲ့အကြောင်းကိုဆက်လက်တင်ပြပါမယ်။အရင်းနှီးလိုအပ်ချက်ရှိတဲ့ဆိုတဲ့နေရာမှာတောင်သူတွေပဲမဟုတ်ပါဘူး။ကုန်တယ်တွေလည်းလိုအပ်ချက်ရှိကြပါတယ်။လုပ်ငန်းအတွက်လိုအပ်တဲ့အရင်းနှီးအားလုံးကိုကုန်တယ်တွေအနေနဲ့ကိုပိုင်ငွေကြေးနဲ့ပဲလုပ်နေကြတာမဟုတ်ပါဘူး။အယောင်းဝယ်ပမာဏကသူတို့တက်နိုင်တဲ့ငွေကြေးထက်ကျော်နေရင်ခြေပြီးလုပ်ကြရတာပါပဲ။ဒါကလည်းမြန်မာနိုင်ငံမှာမှမဟုတ်ပါဘူး။တကဘာလုံးကကုန်တယ်တွေအားလုံးကဒီအတိုင်းတူတူကြီးပါပဲ။ဒါပေမဲ့မတူတဲ့အချက်ကဒီပြည်နိုင်ငံကကုန်တယ်တွေကလိုတဲ့ငွေကိုအင်မတန်တက်တာတဲ့အတုံးနှုံးနဲ့လွယ်လွယ်ကူကူရှာဖွေချီးငှားနိုင်တဲ့အချက်ပါပဲ။တစ်နှစ်ကို300ခန်းနှုန်း400ခန်းနှုန်းလောက်နဲ့ဘန်တွေကနေလွယ်လွယ်ကူကူချေးယူလို့ရနေတဲ့အချက်ပါပဲမြန်မာနိုင်ငံကကုန်တယ်တွေကတော့တောင်သူတွေလောက်အတိုးများများမပေးရရင်တော့ပတ်စံချင်းရင်တစ်လကိုအနည်းဆုံး2ချက်ကနေ4ချက်တိုးလောက်တော့ပေးနေကြရပါတယ်တွက်ကျင်ရင်တစ်နှစ်ကိုအနည်းဆုံး24ရာခိုင်နှုန်းကနေ48ရာခိုင်နှုန်းလောက်တော့ရှိကြပါတယ်လေယာထွက်ကုန်တွေကိုကုန်သွယ်နေတဲ့ပြည်ပကိုတင်ပို့နေတဲ့ကုန်တယ်ကြီးတွေတော်တော်များများဟာဒီလိုမျိုးအတိုးကြီးကြီးနဲ့အလုလုနေကြတာဖြစ်ပါတယ်ဒီအတွက်ဘာဖြစ်တယ်လဲဆိုရင်မြန်မာနိုင်ငံကကုန်တယ်တွေအနေနဲ့နိုင်ငံတကာဈေးကွက်မှာဒီပြည်နိုင်ငံကကုန်တယ်တွေနဲ့ရှင်ပြိုင်လုကင်နိုင်မှုအားနည်းနေပါတယ်။သူများနိုင်ငံကကုန်တယ်ကစန်ဒရန်ကို $2 $3 လောက်အမြတ်ရလို့ရောင်းနိုင်ရင်မြန်မာကုန်တယ်တွေအနေနဲ့အနည်းဆုံး $10 လောက်ရမှပဲအယောင်းဝယ်လုပ်နိုင်ကြပါတယ်။အကျိုးဆက်အနေနဲ့မြန်မာနိုင်ငံရဲ့လေယာထွက်ကုန်တွေနိုင်ငံတကာဈေးကွက်မှာဈေးနှုန်းချင်းရှင်ပြိုင်ရောင်းချနိုင်မှုအားနည်းနေတာပဲဖြစ်ပါတယ်။ဒီနေရာမှာထပ်ပြီးပြောလိုတာကငွေချေးတဲ့လုပ်ငန်းဆိုတာကဒီပြန်စီမံကိန်းတွေအကောင့်တွေပေါ်ရတယ်လို့အကြာကြီးရင်းနှီးမြှုပ်နှံထားရတာမျိုးမဟုတ်ပါဘူးအချိန်တစ်ခုအတွင်းအရင်နေမကပဲအမျက်ပါရတဲ့လုပ်ငန်းဖြစ်ပါတယ်ဒီကိစ္စသာအကောင့်ထဲပေါ်လာရင်တောင်သူတွေနဲ့ကုန်တယ်တွေအကျိုးအမြတ်ချက်ချင်းပေါ်လာုံနဲ့မကပဲတစ်ဆက်တည်းမှာပဲတိုင်းပြည်ရဲ့ကုန်ထုတ်စွမ်းအားနဲ့ ဈေးကွက်ရှင်ပြိုင်ဆွမ်းအားပါတိုးလာမှာဖြစ်ပါတယ်ဒါအပြင်တောင်သူတွေကိုအစိုးရသက်လက်ထက်မှာလေယာကဏ္ဍအတွက်ဘယ်ကိစ္စကိုအရင်ဆုံးဆောင်ရွက်စေခြင်းလဲလို့မေးကြည့်တဲ့အခါမှာလဲအတိုးနှဲချင်းငွေလုံလုံလောက်လောက်ရရည်လို့ပြောကြပါတယ်ဒါကြောင့်လာမယ့်အစိုးရသက်လက်ထက်မှာလေယာစိုက်ပျိုးရေးကဏ္ဍပြုပြင်ပြောင်းလဲရေးအတွက်ငွေကြေးကဏ္ဍကိုဦးစားပေးအဆင့်1အနေနဲ့စတင်ကင်တွယ်တင်မှာကြောင်းတိုက်တွန်းအကြံပြုအပ်ပါတယ်နောက်တစ်ပတ်မှာလဲအစိုးရသက်အနေနဲ့လေယာကဏ္ဍနဲ့ပတ်သက်ပြီးဦးစားပေးဆောင်ရွက်တင်တဲ့အချက်တွေကိုဆက်လက်တင်ဆက်သွားပါမယ်စီးပွားရေးဖွံ့ဖြိုးမှုမျက်မှောက်ပြုနိုင်ကြပါစေကျေးဇူးတင်ပါတယ်ကျွန်တော်အောင်နိုင်ကျော်ပါ